မြန်မာတမတော်နဲ့စစ်ရေးပဋိပက္ခဖြစ်နေစေမြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့ကနေ NLD အစိုးရတမတော်တို့နဲ့တပြည်လုံးအတိုင်းအတာပြည်ခရစေးရေးငင်းချရေးလုပ်ငန်းတွေဖော်ဆောင်ဖို့တွေ့ဆုံဆွေးနွေးဖို့မျှော်လင့်နေတဲ့အကြောင်းပြောပြချင်ပါတယ်ကျွန်တော်နိုင်ကွန်းအိမ်ပါမကြာသေးမီကကျင်းပပြည်စည်းခဲ့တဲ့2020ထွေထွေရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကနေတပြည်လုံးအတိုင်းအတာအောင်မြင်ခဲ့မှုအပေါ်ကြိုးဆိုကြောင်းမြောက်ပိုင်းညီနောင်မဟာမိတ်တုံးဖွဲ့ကနိုဝင်ဘာလ20ရက်ရက်စွဲနဲ့သဘောထားထုတ်ပြန်ကြေညာခဲ့ပါတယ်အထူးသဖြင့်အစိုးရနဲ့တပ်မတော်တို့ရဲ့ပြုသဘောဆောင်တဲ့ထုတ်ပြန်ချက်ကိုကြိုဆိုကြောင်းမြောက်ပိုင်းညီနောင်မဟာမိတ်တုံးဖွဲ့ရဲ့ပြောခွင့်ရပုံမှုစာအကျော်ကခုလိုပြောပါတယ
်ဒီလိုညာမဟာမိတ်တုံးဖွဲ့ကအွန်လိုင်းပေါ်မှာစီဝေးလုပ်လိုက်တယ်ဒီလက်ရှိတပ်ပေရောအစိုးရပဲရောဒီအချင်းချင်းပတ်သက်မှာဒီထုတ်ပြန်ချက်ထုတ်ထားတယ်ပေါ့နော်တို့ရဲ့အချင်းချင်းပေါ်ထုတ်ပြန်ချက်တဘောထားဘူးကျွန်တော်အပြုတဘောဒီ match ပြင်းနေတော့နော်ဒီဆက်ရတဲ့ဒီလိုဆောင်နေလို့အလမီမီနဲ့ထုတ်ပြန်ချက်ကိုကျွန်တော်ကျူဆူတယ
်ရေကောက်ပွဲမှာအများစုနဲ့နိုင်ရထားတဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးရေကောက်ပွဲမှာပါဝင်ခဲ့ကြတဲ့တိုင်းသားနိုင်ငံရေးပါတီတွေနဲ့လက်တွဲဖို့ဆန္ဒရှိကြောင်းနိုဝင်ဘာလ12ရက်နေ့မှာကမ်းလှမ်းခဲ့ပါတယ်အလားတူတမတော်ကနေနိုဝင်ဘာလ9ရက်နေ့ကထုတ်ပြန်ခဲ့တဲ့ပြည်ခတ်တိုက်မှုရစဲရေးနဲ့သာဝရငြိမ်းချမ်းရေးအတွက်ထုတ်ပြန်ချက်နဲ့အတူထပ်မံပြင်ဆင်ဖွဲ့စည်းတာဝန်ပေးအပ်လိုက်တဲ့ဆွေးနွေးမှုကော်မတီကိုငြိမ်းချမ်းရေးနဲ့အပြည့်အရေးအတွက်အပြုတ်ဘောဆောင်တဲ့ခြေလှမ်းပြကြိုဆိုကြောင်းညီနောင်သုံးဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့ကတော့အစိုးရတမတော်တို့နဲ့တွေ့ဆုံဆွေးနွေးမှုမျှော်လင့်နေတယ်လို့ဘူမှုသာအကျော်ကပြောပါတယ်
။တရားအစိုးရပြည်ရှိဒီကနလာလို့ရှိရင်အဲ့ဒီလိုတက်ကတော့ညီနောင်ဒီ SNDC တဲ့ပေါ့ကျွန်တော်ဖွဲ့လက်ဒီ FNCC ရဲ့ဦးဆောင်မှုနဲ့သူအဲလုပ်ငန်းကိုအောင်မြင်ဖို့တဲ့ကနော်ကျွန်တော်တုံဖွဲ့နေတယ်ချက်ပြမစနေပွဲပြုလုပ်တော့မှာပေါ့
ပနာမအပြည့်ရသဘောတူညီချက်လက်မှတ်ရေးဆိုးမယ်ဆိုရင်မြောက်ပိုင်းမဟာမိတ်ဖွဲ့နဲ့အတူလက်မှတ်ရေးဆိုးသွားမှာဖြစ်ပြီးနိုင်ငံရေးဆွေးနွေးမှုတွေကိုတော့ UWSA ဝါသဖွဲ့ဥဆောင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FENCC ဖွဲ့ဝင်9ဖွဲ့လုံးနဲ့အတူလှုပ်ဆောင်သွားမယ်လို့ဆိုပါတယ်မြောက်ပိုင်းညီနောင်၃ဖွဲ့ဖြစ်တဲ့တမ်းပလောင်သဖွဲ့ DNL ရခိုင်လက်နက်ကန် AA နဲ့မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်သမတော် MNCAA ကိုကဖွဲ့တို့ဟာတမတော်နဲ့စစ်ရေးသိမ်းမှမှုရှိနေတဲ့အဖွဲ့တွေဖြစ်ကြပါတယ်။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြန်မာတမတော်ရောမြောက်ပိုင်းညီနောင်၃ဖွဲ့ကပါပြည်ရကြောင်းကြေညာသားပေမဲ့ DNL တမ်းပလောင်သဖွဲ့ ANU ကချင်လွတ်လပ်ရေးဖွဲ့တို့နဲ့ဒီရက်ပိုင်းတိုက်ပွဲဖြစ်ပွားတာရှိခဲ့ပေမဲ့အရင်ကထက်လျော့ပါလာတယ်လို့ဘူမှုတိုက်ကျော်ကပြောပါတယ်။သမရောအနေနဲ့ကတော့မြန်မာအစိုးရနဲ့ NCA တနိုင်ငံလုံးပြည်ခါကျစိတ်ရေးသဘောတူညီချက်ကိုလက်မှတ်ရေးသူပြည်သားလက်နက်ကန်အဖွဲ့တွေနဲ့ရောမထိုးရသေးတဲ့ဖွဲ့စဉ်နဲ့ပါငြိမ်းချမ်းရေးရအောင်ကြိုးပမ်းသွားဖို့အမြဲတမ်းကော်မတီတစ်ခုကိုဖွဲ့စည်းခဲ့တယ်လို့သမရောဘက်က VOA ကိုပြောဆိုခဲ့ပါတယ်စီရေးသိမ်းမှတဲ့ရခိုင်ပြည်နယ်ဘက်မှာလည်းအေးအေးရခိုင်လက်နက်ကန်အဖွဲ့နဲ့မြန်မာစစ်သားတို့ကြားဒီရက်ပိုင်းတွေတွင်တိုက်ပွဲတွေရပ်တန့်နေပါတယ်အေးရခိုင်လက်နက်ကန်ဖွဲ့အနေနဲ့နိုဝင်ဘာလကကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲမှာ NLD ပါတီကနေထပ်မံအနိုင်ရတဲ့အပေါ်မှာချီးကျူးဂုဏ်ပြုကြောင်း၎င်းတို့ဖမ်းဆီးထိန်းသိမ်းထားတဲ့တန်ကိုးမြို့နယ်က NLD ပါတီဝင်၃ဦးကိုမြေတိနှိပ်စက်ခြင်းမရှိဘဲကောင်းမွန်စွာထိန်းသိမ်းနိုင်ပြီးနှုတ်နှစ်ဖက်ညှိနှိုင်းအဆင်ပြေပြီးအပြန်အလှန်နားလည်မှုရှိတဲ့ခြေနေမှာအများဆုံးပြန်လွတ်ပေးမယ်လို့အေးဘက်ကနိုဝင်ဘာ23ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်ဒီထုတ်ပြန်ချက်မှာမရေရာတဲ့ဆွဆွဲချက်တွေနဲ့ထောင်သွင်းအကျဉ်းချခံရတဲ့ရခိုင်ဒေသခံတိုင်းရင်းသားတွေနဲ့ရခိုင်နိုင်ငံရေးသမားတွေမတရားဖမ်းဆီးခြင်းခံရတဲ့ ULA အဖွဲ့ဝင်ဆွေမျိုးသားချင်းတွေငြိမ်းချမ်းရေးအတွက်တောင်းဆိုဆန္ဒပြလို့ဖမ်းဆီးခံထားရတဲ့မြန်မာပြည်အနှံ့ကတက္ကသိုလ်ကျောင်းသားတွေကိုချွင်းချက်မရှိအများဆုံးပြန်လည်လွှတ်ပေးဖို့ကိုလည်းအလေးနဲ့တောင်းဆိုထားကြောင်း AA အဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့စားတာဖြစ်ပါတယ်